ထိုင်းနိုင်ငံကန်ချနာပူရီပြည်နယ်ထုံပါပုံမြို့နယ်ထက်ကနုံကျေးရွာအတွင်တရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားအစုလိုက်အပြုံလိုက်ကိုမေလ24ရက်နေ့ကထိုင်းအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။ဒါအပြင်လက်တလုံးမှာလည်းမြန်မာတွေအများဆုံးရှိတဲ့ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာလည်းလုံခြုံရေးတွေတင်းကျပ်ထားပြီးတော့ဖမ်းဆီးတာတွေဇက်တိုက်ပြုလုပ်နေပါတယ်။ဒီအချိန်တွေကိုတော့ VOA သတင်းတောက်မတ်အေးအေးမှကဆက်ပြီးပြောပြမှာပါ
။ထိုင်းမြန်မာနယ်စပ်ကချနာပူရီပြည်နယ်တဲကိုတရားမဝင်ဝင်ရောက်လာတဲ့မြန်မာတွေဟာနေ့စဉ်နီးပါးအဖမ်းခံရပြီးမေလ24ရက်နေ့ကတော့လူ49ယောက်ပါတဲ့လူစုလူဝေးဟာတရားမဝင်ခိုးဝင်လာတော့ဖမ်းဆီးခံရတယ်ဆိုပြီးအလုသမားရေးလှုပ်ရှားသူဦးမိုးကျိုးကအခုလိုပြောပါတယ်
။ထိုင်းနဲ့မော်ဒီနယ်နယ်စပ်ကချနာပူရီပြည်နယ်ထဲမှာသောင်ပါပူမြို့နယ်ဆိုရှိတယ်။အဲဒီတော်လန်းတနေရာမှာမြန်မာ49ယောက်ထိုင်းနိုင်ငံကိုတရားမဝင်ဝင်ရောက်မှုနဲ့အဖမ်းခံရတယ်။အဲ့ဒီ49ယောက်ဆိုရမှာအမျိုးသား29ယောက်အမျိုးသမီး20ယောက်ပွဲစားကတော့ဆက်ပြေးလွမြောက်သွားတယ်။သူတို့တွေကထိုင်းနိုင်ငံကိုလာဖို့ထိုင်းငွေ3000လောက်မြန်မာငွေအားဖြင့်ကာလတန်ဖိုးတယောက်စီတယောက်စီကို25သိန်းကျပ်လောက်ပေးပြီးတော့ထိုင်းနိုင်ငံအတွင်းပိုင်းဘန်ကောက်ပါဝင်ခြင်းမှာအလုပ်လုပ်ဖို့ဘန်ကောက်မှာဆိုင်စမပါကန်စင်ပူရီအစရှိတဲ့လောကကောင်းတဲ့နေရာမှာအလုပ်လုပ်ဖို့ညှော်လင့်ချက်ကြီးစွာနဲ့လာကြတာအဲ့ဒါကိုလုံမျိုးရေးတပ်ဖွဲ့ကနေဖမ်းပြီးသွားတာ
ဖမ်းဆီးခံရသူတွေဟာပွဲစားတွေအစဉ်အဆက်နဲ့မြန်မာနိုင်ငံရန်ကုန်မော်လမြိုင်ရခိုင်ပြည်နယ်တွေကနေခက်ခက်ခဲခဲလာခဲ့ကြတာဖြစ်ပါတယ
်သူတို့တွေကမော်လမြိုင်ရန်ကုန်နဲ့ရခိုင်ပြည်နယ်ဘက်ကလာကြတာသူတို့တွေကိုတိုင်းနိုင်ငံရဲ့လက်တလောရှိနေတဲ့အမျိုးသားလုံမျိုးရေးဥပဒေနဲ့တခုအဲ့ဒီအမှုမှုနဲ့တရားစွဲဆိုခံရနိုင်တယ်ပွဲစားအုပ်ပြီးတော့လူကုန်မှုနဲ့အရေးကြီးမှာပေါ့လေသူတို့ကလည်းလူကုန်ကူးရဲ့အသားကောင်တွေပေါ့
အခုဆိုရင်ထိုင်းမြန်မာနယ်စပ်တက်ပြီနဲ့မဲလက်မှတ်နဲ့မဲဆောက်ဘက်မှာလည်းမေလအတွင်းလက်နက်တွေလက်နက်နဲ့ဆက်ဆက်ပစ္စည်းတွေဖမ်းမိတာတွေရှိနေတဲ့အတွက်လုံခြုံရေးတွေကဂိတ်ချစစ်ဆေးတာတွေဖမ်းဆီးတာတွေဇက်တိုက်လုပ်နေတယ်လို့လည်းဆိုပါတယ
်ကျွန်တော်တို့တိုင်းနိုင်ငံမှာမြန်မာအများဆုံးရှိတဲ့မဲဆောက်ပါဝင်ခြင်းမှာလည်းခုနှစ်ရက်စီမံချက်အထူးစီမံချက်လုံခြုံရေးစောင့်ကြည့်ကာလမပြီးသေးဘူးပြုမေလ22ရက်နေ့မေလ27ရက်နေ့ခုနှစ်ရက်ထိုင်းနိုင်ငံရဲ့ဒီပါရှိတဲ့စစ်ဘက်နယ်ဘက်အရက်ဘက်လုံခြုံရေးအဖွဲ့ပေါင်းစုံကနေကျွန်တော်တို့ခတ်စိတ်ချင်းလေးပတ်စိတ်တိုင်းချထားပြီးတော့နေရာပေါင်းစုံမှာဂိတ်ချလို့တမျိုးဂိတ်မချဘဲနဲ့ပတ်တယောက်ကားမျိုးမျိုးစိုက်ကအမျိုးမျိုးတွေနဲ့ပတ်လို့တမျိုးမတင်ငါပွဲအနေသားတွေအားလုံးကျွန်တော်တို့လုံခြုံရေးကင်မရာနဲ့တွေ့ရှိချက်တွေကိုခြေရာခံပြီးတော့ကျွန်တော်တို့ဖမ်းဆီးနေတာတွေ့ရတယ
်မြန်မာနိုင်ငံအတွင်းမှာနိုင်ငံရေးစီးပွားရေးလူမှုရေးမတည်ငြိမ်မှုတွေကြောင့်အိန္ဒိယချင်းထိုင်းနိုင်ငံတဲကိုအလုလုပ်ဖို့လာကြသူတွေကများပါတယ်။ဒီထဲမှာထိုင်းမြန်မာနယ်စပ်ကန်ကနာပူရီပြည်နယ်ဘက်ကနေတရားမဝင်ဝင်ရောက်လာတဲ့မြန်မာတွေကတော့အစုလိုက်အပြုံလိုက်ဖမ်းမိနေတာဖြစ်ပြီးမကြာခဏဆိုသလိုနယ်မြေခံစစ်တပ်ကဖမ်းမိနေတာဖြစ်ပါတယ်ရှင်။